မ္ဘာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်သံသယလူနာတဦးနဲ့စောင့်ကြည့်လူနာကတော့18ဦးရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ဒီရောဂါပိုးကူးစက်ခံထားရသူမြန်မာနိုင်ငံမှာမရှိသေးပေမဲ့လူသူထူထပ်တဲ့နေရာတွေနဲ့ပွဲလမ်းသဘင်တွေကိုအတက်နိုင်ဆုံးရှောင်ကျဉ်သင့်တယ်လို့ဆရာဝန်ကြီးတွေကအကြံပေးပြောဆိုကြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မဆဆူကပြပြပါမယ်ရှင်။
Novel coronavirus တန်တရားလူနာတဦးနဲ့စောင့်ကြည့်လူနာ18ဦးရှိသွားပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
။စောင့်ကြည့်လူနာ2ယောက်ပေါ့နော်။ပြီးရင်သူ့တင်စောင့်ကြည့်လူနာအခု6ယောက်ပေါ့နော်။မနေ့ကဆို13ယောက်ဒီနေ့9ယောက်ဆိုရင်မောင်ဖယား4ယောက်ရယ်။နောက်တစ်ခုကစင်ကာပူပြန်လာတဲ့အမျိုးသမီးကဒီနေ့အဖျားနည်းနည်းရှိတော့သူစောင့်ကြည့်လူနာထဲမှာတိုးလိုက်တယ်နော်
။တန်တရားလူနာတဦးဖြစ်တဲ့အသက်45နှစ်အရွယ်အမျိုးသားကိုနတ်မတူမျိုးနဲ့ပြည်သူဆေးရုံမှာတိချထားရှိကုသပေးနေပြီးယောဂရှိမရှိအတည်ပြုနိုင်ဖို့ကတော့ရင်းညွှန်းတက်ခွဲကန်ကပေးဖို့မဲ့အဖြေကိုစောင့်နေတယ်လို့ဆိုပါတယ်။ဒီကနေ့ထပ်တိုးလာတဲ့ဆေးရုံတင်စောင့်ကြည့်လူနာ9ဦးတဲကအသက်29နှစ်အရွယ်အမျိုးသမီးကိုဝေဘာကီအထူးကုဆေးရုံမှာကုသပေးနေပြီးကျန်ရှိတဲ့လူနာ4ဦးကိုတော့မောက်မယ်ဆေးရုံမှာထားရှိပြီးသူတို့9ဦးလုံးရဲ့တက်ခွဲနမူနာကိုပေးပို့ဖို့စီစဉ်နေတယ်လို့သိရပါတယ်။ဒီကနေ့ညနေပိုင်းအထိသေဆုံးသူဦးရေ900ကျော်သွားပြီဖြစ်တဲ့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးယောဂစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံရဲ့ပြင်ပနိုင်ငံစီးရင်တွေထဲမှာမြန်မာမပါဝင်သေးပေမဲ့ယောဂကာကွယ်ရေးအတွက်ကိုယ်တိုင်ကစကာကွယ်သင့်တယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမူအောင်ကျော်နိုင်ကအခုလိုပြောပါတယ်
အခုချိန်မှာတော့မလူအပ်တဲ့အပြင်ထွက်တာကိုရှောင်တင်နေပွဲလမ်းတစ်ပင်ကြီးကလှုပ်တဲ့လူကလှုပ်တယ်သွားတဲ့လူကသွားမှဖြစ်မှာပေါ့နော်အဲ့တော့မသွားဘဲနဲ့နေလို့ရလို့ရှိရင်ကိုကတော့အဲ့ဒါလေးကိုလိုက်နာမယ်ဆိုလို့ရှိရင်တော့လေရတယ်ပေါ့နော်မသွားမနေသွားမယ်ဆိုရင်ကိုရဲ့လက်ကိုပဲယူဆိုင်ပြီးတော့ကိုမကူးဆက်အောင်ဆောင်ရွက်တင်
နိုဗာကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်လက်ကိုစနစ်တကျမကြာခဏဆေးပေးဖို့နဲ့နှာဆေးချောင်းဆိုရင်ပဇက်အုပ်ဖို့အပြင်လူနေထူတတ်တဲ့နေရာတွေကိုရှောင်ကျဉ်ဖို့နဲ့ကိုခံအားကောင်းနေထိုင်စားသောက်ဖို့ကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနကလည်းတိုက်တွန်းနှိုးဆော်ထားတာပါမြန်မာနိုင်ငံတွင်းက Novel Coronavirus တန်တရားနဲ့စောင့်ကြည့်လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရင်းညွှန်းဓာတ်ခွဲခန်းကိုပေးပို့ပြီးယောဂရှိမရှိအတည်ပြုရတာဖြစ်ပေမဲ့မကြာခင်မှာမြန်မာနိုင်ငံတွင်းမှာပဲဒီဗိုင်းရပ်စ်ရှိမရှိဆိုတာကိုဓာတ်ခွဲစမ်းသပ်မှုတွေစတင်လုံဆောင်နိုင်တော့မယ်လို့ကျန်းမာရေးနဲ့အကစားဝင်ကြီးဒေါက်တာမြင့်ထွေးကပြောထားပါတယ်